ဒီနံပါတ်ကမှာအမေရိကန်ဆိုးရလုပ်ငန်းတွေနောက်တစ်ချိန်ရပ်ဆိုင်ရမယ့်အခြေအနေကိုရှာရှာနိုင်မှုအစိုးရအသုံးစီဆွေးနွေးညီနေနေကြတဲ့လွတ်တော်ကိုယ်စားရေးကြားမူအဖြစ်သဘောတူညီရရှိသွားပါပြီ။သဘောတူညီချက်ကိုပါတီရင်းတစ်ခုကကိုယ်စားပြီးလူ့ပြည်ရှင်ကြားထုတ်မပြောရင်လည်းမက္ဆီကိုနိုင်ငံနဲ့နယ်စပ်မှာ88ကီလိုမီတာရှည်ရတဲ့ဒရိုင်းဆော့ဖို့ဒေါ်လာ1.4 ဘီလီယံကိုပါဝင်ကြောင်းလည်းလွတ်တော်တာဝန်ရှိသူကပြောပါရယ်။နယ်စပ်ကိစ္စမှာစောင့်ကြည့်စစ်ဆေးတဲ့နည်းပညာတွေကိုညင့်တင်ဖို့ကောက်ကွန်ရရှိရင်းနဲ့လူသားချင်းစာနာမှုအကူအညီတွေတိုးမြင့်ပေးဖို့လည်းထည့်သွင်းထားတာပါ။တမန်တော်နဲ့ထွန်းကတော့နေသားမှာဒတိုင်းတိဆောက်ဖို့ဒေါ်လာ50.9 ဘီလီယံတောင်းချေတောင်းခံထားတာလာနေချေရှိနေပါပြီ။တိုက်ခိုက်ဒီမိုကရက်တစ်ကတော့တမန်ရဲ့အစီအစဉ်ဟာဖြုံးပြရရောက်ပြီးတိရမှုမရှိကြောင်းပြောဆိုထားတယ်လို့ဒတိုင်းကာဝတ်တောင်းချေစာနေသားလူငယ်တိုးမြင့်တဲ့အစီအစဉ်တွေကိုလက်ခံထားတာပါ။ကိုလူဂျင်နာတွေကတော့အားလုံးရနိုင်မှာမဟုတ်ပဲအမေရိကန်ပြည်တော်စုအတွက်အကောင်းဆုံးကိုသာရွေးချယ်ရမှာဖြစ်ကြောင်းလည်းဆွေးနွေးညီနေနေတဲ့လွတ်တော်ရေးကော်မတီဝင်ဒီမိုကရက်ကိုစေပက်ထရစ်လီကပြောပါရယ်။လက်ရှိလောက်သဘောတူညီချက်ကိုတမန်ထရန့်လက်မှတ်ရေးထိုးတည်ပြုမလားဆိုတာရှင်းရှင်းလင်းလင်းမသိရသေးပေမဲ့တမန်ထရန့်ဆိုတာတာဝန်ရှိသူတွေနဲ့ဆွေးနွေးမှုတွေအရလက်ရှိလောက်ညီနိုင်မှုကိုတမန်ကထောက်ခံနိုင်မယ်လို့ယုံကြည်ရကြောင်း Republican Party ထက်လွတ်တော်အမတ်ရစ်ချက်ရှယ်ဘီကပြောဆိုထားပါဆွေးနွေးညီနိုင်မှုမှာပါဝင်တဲ့နောက်ထပ် Republican ထက်လွတ်တော်အမတ်တူဖြစ်တဲ့ရှယ်လီမိုးတပ်တူကလည်းအကောင်းဉာဏ်သဘောထားရှိပေမဲ့နောက်ဆုံးထွက်ပေါ်လာတဲ့အသေးစိတ်ကိုတတိထားစောင့်ကြည့်သွားမယ်အကြောင်းလည်းပြောဆိုထားပါတယ်။